လက်ရှိအုပ်ချုပ်ရေးမှူးတွေကိုပြီးခဲ့တဲ့2012ခုနှစ်ကရွေးချယ်ခန့်အပ်တာဖြစ်ပြီးအရင်ရက်ကြီးအုပ်ချုပ်ရေးဥပဒေအရအုပ်ချုပ်ရေးမှူးတွေရဲ့တက်တန်းဟာလွှတ်တော်တက်တန်းနဲ့အညီဖြစ်ပါတယ်ဒီလောက်ကုန်မှာလွှတ်တော်တက်တန်းကုံဆုံးမှဖြစ်တာကြောင့်အုပ်ချုပ်ရေးမှူးအသစ်ရွေးချယ်ပွဲတွေကိုဒီလအတွင်းအပြီးရွေးချယ်ဖို့ပြည်ထောင်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီပြင်ဆင်နေကြတာဖြစ်ပါတယ်တည်ဆဲရက်ကြီးအုပ်ချုပ်ရေးမှူးဥပဒေအရထွေအုပ်ကဥဆောင်ပြီးရက်ွက်ကြီးရွာအလိုက်ရမီရဖ9ဦးစီရွေးချယ်ပြီးအုတ်ချုပ်ရေးမှုရွေးချယ်ပွဲကိုကြီးကြပ်ရမယ့်အဖွဲ့ဖွဲ့ပေးရပါတယ်။တချို့ရက်ွက်ကြီးရွာတွေမှာကြီးကြပ်ရေးအဖွဲ့တွေဖွဲ့စည်းပြီးဖြစ်ပေမဲ့တချို့နေရာတွေမှာပြဿနာတွေရှိနေပါတယ်။ရမီရဖ9ဦးစီရွေးချယ်တာမှာလက်ရှိအုတ်ချုပ်ရေးမှုဟောင်းတွေနဲ့ဤဆက်သူတွေငွေကြေးအင်အားတက်နိုင်သူတွေကိုတာဝန်ပေးလိုက်တာတွေရက်ွက်အတွင်းနေထိုင်သူတွေမတိလိုက်ဖဲကြီးကြပ်ရေးအဖွဲ့ဖွဲ့စည်းလိုက်တာတွေရှိနေတယ်လို့သိရပါတယ်တနင်္သာရီတိုင်းဒေသကြီးတဝဲမြို့နယ်ဘုံမော်ရက်ွက်မှာဆိုရင်လက်ရှိအုပ်ချုပ်ရေးမှူးဟောင်းကသူ့စိတ်ကြရွေးချယ်ထားတဲ့ရမ်းမိရက်ဖ9ဦးနဲ့ကြီးကြပ်ရေးအဖွဲ့ဖွဲ့လိုက်တယ်လို့ဘုံမော်ရက်ွက်မှာနေထိုင်သူကိုတန်းစင်ကပြောပါတယ
်ကျွန်တော်ကစီဝေးသွားတဲ့ကဟိုရောက်တာနဲ့လေသူတို့ရွေးဝဲလူတွေတခါလဲခိုးပြီးသားစင်းနေတယ်လက်ရှိအုပ်ချုပ်ရေးမှူးဘုံကစီရတဲ့ဝန်ဆောင်အဟောင်းငွေရောက်ခေါ်ထားတဲ့ကတော့အစေရောဘူးရောက်ပြုတ်ပြီးခေါ်ထားပါကျွန်တော်တို့ကလို့ပြောတဲ့လူတွေကနေရရွေးချယ်ပေးရမယ်ထင်တာပေါ့ဗျာဒါပေမဲ့မဟုတ်ဘူးပြုတ်ပြီးရွေးထားတဲ့ရွေးပြီးတော့ရွေးချင်းချင်းနဲ့ရွေးလိုက်တာပေါ့ဗျာ
ဥပဒေအရကြီးကြပ်ရေးအဖွဲ့ဟာရက်ွက်ကြီးရွာတစ်ခုစီအတွင်းစိတ်အိမ်မှုတွေကိုရွေးချယ်ပေးရတာဖြစ်ပြီးအဲ့ဒီစိတ်အိမ်မှုတွေကမှရက်ကြီးအုပ်ချုပ်ရေးမှုတွေကိုလျှို့ဝှက်မဲပေးပြီးရွေးချယ်ရတာဖြစ်ပါတယ်မြို့နယ်တစ်ခုစီမှာအနည်းဆုံးရကြည်အုပ်ချုပ်ရေးမှူး30ကျော်လောက်ရွေးချယ်ရမှာဖြစ်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှာဆိုရင်ရက်ွက်နဲ့ကြေးရအုပ်ချုပ်ရေးမှူးအယောက်60ရွေးချယ်ရမှာဖြစ်ပါတယ်မြကြီးနားမြို့အောင်နှမ်းရိတ်သားရက်ွက်မှာကျင်းပတဲ့ကြီးကြပ်ရေးအဖွဲ့ရွေးချယ်ပွဲကိုတက်ရောက်ခဲ့တဲ့ဦးညင်ရွှေကလာမယ့်အုပ်ချုပ်ရေးမှူးအသစ်တွေဟာအရင်အုပ်ချုပ်ရေးမှူးတွေထက်ပြည်သူတွေအကျိုးကိုပိုပြီးဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်အဲ့ဒါကြောင့်မလို့လာမယ့်အုပ်ချုပ်မှုများလည်းသူတို့တွေကတတ်မှတ်ထက်တဲ့စံနှုန်းနဲ့မကိုက်ညီဘူးပြည်သူတွေကိုစားမပြုဘဲနဲ့ဥပဒေရဲ့အပြင်ဘက်ကလုတ်တယ်ဆိုလို့ရှိရင်သူတို့တွေကိုအချိန်မီဒါပြည်သူကနေမှဖြုတ်ထနိုင်တယ်ဆိုတဲ့အားလည်းရှိတယ်အချက်တစ်ခုပါပါတယ်ဆောင်ရွက်မဲ့ပုဂ္ဂိုလ်ကလည်းပဲအင်းကလိုမဖြစ်ဘဲနဲ့ပြည်သူအတွက်တကယ်ဥထိတ်ထားပြီးဆောင်ရွက်မယ်ဆိုတဲ့ပုဂ္ဂိုလ်တွေဖြစ်လာမယ်လို့မျှော်မှန်းပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာအုပ်ချုပ်ရေးမှုတွေဟာနိုင်ငံဝန်ထမ်းတွေဖြစ်ရမယ်လို့ပြဋ္ဌာန်းထားပြီးရက်ွက်ကကြီးညိုလေးစားပြီးသိခါသမารိရှိတဲ့ပုဂ္ဂိုလ်တဦးကိုဥပဒေနဲ့အညီခန့်အပ်တာဝန်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါအပြင်သက်ဆိုင်ရာရက်ွက်သို့မဟုတ်ကြေးရွာအတွင်တစ်ဆက်တည်းအနည်းဆုံး10နှစ်နေထိုင်သူနိုင်ငံတော်နဲ့ရက်ရွာဒေသရဲ့အကျိုးကိုစေတနာထက်သန်စွာနဲ့တာဝန်ထမ်းဆောင်ဖို့ဆန္ဒရှိသူစောက်ဝင်နေရေးဖူလုံမှုရှိသူအစိုးရဝန်ထမ်းမဟုတ်သူလက်နက်ကိုင်အဖွဲ့အစည်းဝင်မဟုတ်သူမတရားအသင်းအဖွဲ့မှပါဝင်သူဆက်ွယ်သူမဟုတ်ရသူဖြစ်ရမယ်ဆိုပြီးပါရှိပါတယ်။နိုင်ငံရေးပါတီတစ်ခုရဲ့ဖွဲ့ဝင်ဖြစ်နေမယ်ဆိုရင်အုပ်ချုပ်ရေးမှူးတာဝန်ပေးခံရတဲ့နေ့ကစပြီးပါတီလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခြင်းမပြုဖို့လည်းတားမြစ်ထားပါတယ်။ဥပဒေထဲမှာရက်ွက်အုပ်ချုပ်ရေးမှူးတွေရဲ့လုပ်ငန်းတာဝန်တွေဆိုပြီးအချက်32ချက်နဲ့ပြဋ္ဌာန်းထားပါတယ်။ရက်ွက်ကြီးပါအတွင်းနေထိုင်သူမဟုတ်တဲ့မတင်ငါပွဲသတင်းတွေရင်တည်င်းပို့ဖို့အစည်းအဝေးတင်ကြတာကိုလက်ခံခွင့်ပြုတာအစည်းအစတာအစည်းရင်တိုင်ကြောင်ပြက်ကွက်သူကိုအေးအေးယူတာမှုကင်းတဲ့ဒုစရိုက်မှုတွေကိုဖော်ထုတ်တာအတန်ချက်ဆက်ဖွင့်ခွင့်တောင်းခံတာကိုစီကံတတ်မှတ်ချက်နဲ့ခွင့်ပြုတာအပန်းဖြေနားယူမှုလုပ်ငန်းတွေဖျော်ဖြေရေးလုပ်ငန်းတွေကိုစီစစ်ခွင့်ပြုတာလောင်းကစားလုပ်ငန်းတွေကိုရှာဖွေဖန်ဆီးတာစတဲ့လုပ်ငန်းတွေဖြစ်ပါတယ်ပြီးခဲ့တဲ့ကာလအတွင်းအုပ်ချုပ်ရေးမှုတချို့ဟာလက်စားမှုတွေရှိသလိုလေသိမ့်မြေသိမ့်ကိစ္စတွေမှာပါဝင်ပတ်သက်တာတွေရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်ပြီးခဲ့တဲ့3နှစ်သက်တမ်းအတွင်းအုပ်ချုပ်ရေးမှုတွေဟာအထက်ကပြီးတဲ့တာဝန်ကိုသာလှုပ်ဆောင်ကြပြီးရက်ရွာအကျိုးအတွေ့လှုပ်ဆောင်တာမရှိဘူးလို့ဝေဖန်သူတွေလည်းရှိပါတယ်ပြီးခဲ့တဲ့2012ခုနှစ်ကနေ2013ခုနှစ်အထိတစ်နှစ်လောက်ရက်ကွက်အုပ်ချုပ်ရေးမှုတာဝန်ထမ်းဆောင်ခဲ့တဲ့လောင်းလုံမြို့နယ်တကြတော်ကျေးရွာအုပ်ချုပ်ရေးမှုဟောင်းဒေါ်တီရာမိုးကရက်ကြီးအုပ်ချုပ်ရေးမှုတယောက်ရဲ့တာဝန်ဝတ္တရားနဲ့ပတ်သက်ပြီးဥပဒေပါအချက်တွေကိုတိတာမရှိဘဲမျိုးနဲ့အုပ်ချုပ်ရေးမှုကပေးတဲ့တာဝန်ကိုသာလုံဆောင်ခဲ့ရတာဖြစ်တယ်လို့ပြောပါတယ် အလိုရောသူတို့ခိုင်းတာလို့ရပါအဲ့တော့ဆိုလို့ရှိရင်အဲ့ဒီဘာလို့ရတယ်ဘယ်လိုရှိအပေါ်ကညွှန်ကြားချက်လာလို့ရှိရင်လို့ရတယ်သူတို့ခိုင်းတာမလို့လို့ရှိရင်တော့သူတို့မကြိုက်ဘူးပေါ့နော်အခုချိန်ဒီမှာဆိုလို့ရှိရင်ကျမတို့သူတို့ခိုင်းတာမလို့လို့သူတို့ကျမအုပ်ဖြုတ်လိုက်တယ်ဘယ်လိုမှစီမံကိန်းနဲ့ပတ်သက်တာတွေရှိတယ်ပြီးလို့ရှိရင်မြေတွေနဲ့ပတ်သက်တာတွေရှိတယ်လေအဲ့လိုမျိုးဟာတွေ သည်အရက်ဖက်အဖွဲ့အစည်းတွေအနေနဲ့လေးလာဆောင်ကြည့်ဖို့လိုအပ်တယ်လို့ဘိတ်ခရိုင်88မျိုးဆက်ငင်းချရေးနဲ့ပွင်လင်းလူဖွဲ့စည်းကကိုအောင်နိုင်ဦးကပြောပါတယ်
ဒီရခိုင်အချုပ်ရည်မှုဥပဒေနာမှာကြည်ကြည်နည်းနည်းစေသေးချာချာမသိတဲ့ရခိုင်အချုပ်ရည်မှုတွေကများတယ်ဆိုတဲ့ခါကျတော့ဘာလို့လဲဒီမျိုးနဲ့အချုပ်ရည်ကခိုင်းတဲ့အတိုင်းပဲသူတို့ပြောတတ်တာ80%မှရွေးလိုက်တာကဒီရခိုင်အချုပ်ရည်မှုဥပဒေဆိုတော့ကျော်လွန်ပြီးတော့ရွေးလိုက်တာအဲ့ဒီဥပဒေတိုင်းမသွားဘဲနဲ့85%မှအဲ့လိုမျိုးမဖြစ်ဖို့အရက်ဖက်ဖွဲ့စည်းတွေပါဝင်ဒီပါတီတွေကလည်းဝိုင်းပြီးတော့ကျူစားရလိမ့်မယ်မဟုတ်ဘူးဆိုရင်ဟို2030ကလိုပဲသူ့လူစုရေးတဲ့ပုံစံဖြစ်သွားလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီရခိုင်အချုပ်ရည်မှုဆိုတော့အစိုးရအဖွဲ့တစ်ခုရဲ့အစိမ်းငယ်ဆုံးတော့အစိတ်ပိုင်းဖြစ်ပေမဲ့သူတို့လည်းရေးပွားတယ်အဲ့ဒါကြောင့်ပေါ့
တမတော်အစိုးရလက်ထက်တုန်းကမရက်ကရရက်ကလို့ခေါ်တဲ့မြို့နယ်ရက်ွက်ကြေးရဥက္ကဋ္ဌတွေရှိခဲ့ပြီးရက်ွက်တို့မဟုတ်ကြေးရဥချုပ်ရည်မှုဥပဒေကိုပြီးခဲ့တဲ့2012ခုနှစ်ကပြဋ္ဌာန်းပြီးနောက်မှာဥချုပ်ရည်မှုတွေကိုရွေးချယ်ခန့်အပ်ခဲ့တာဖြစ်ပါတယ်အဲ့ဒီဥပဒေကိုပြီးခဲ့တဲ့ရက်ပိုင်းကပြည်သူ့လွှတ်တော်မှာပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းခဲ့ပါတယ်အထူးကပြင်ဆင်ချက်နှစ်ချက်ကလွှတ်တော်သက်တမ်းလို့သတ်မှတ်ထားတာကိုသမ္မတသက်တမ်းအဖြစ်ပြင်ဆင်တာဥချုပ်ရည်မှုတယောက်ရဲ့သက်တမ်းဟာ၃ချိန်ထက်မပိုဖို့ဆိုတဲ့အချက်ကို၂ချိန်ထက်ပိုပြီးတာဝန်ထမ်းဆောင်ခြင်းမပြုဖို့ဆိုပြီးပြင်ဆင်ထားတာဖြစ်ပါတယ်တကယ်လို့ပြင်ဆင်တဲ့ဥပဒေကြမ်းကိုအတည်ပြုလိုက်မယ်ဆိုရင်ရဲကြီးအုပ်ချုပ်ရေးမှုရွေးချယ်တာကိုနောက်ထပ်နှစ်လအချိန်ရရှိမှာဖြစ်ပြီးအစိုးရသည့်လက်ထက်မှာရွေးချယ်မယ်ဆိုရင်ပိုပြီးပွင့်လင်းမြင်သာမှုရှိမယ်လို့သုံးသပ်သူတွေလည်းရှိပါတယ်ခင်ဗျာ